Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီနေ့မှာပါရဲ့2020ပြည့်ဇွန်လ24ရက်ပေါ်နူးနေညဘက်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လို့ပါခင်ဗျာ COVID-19 ရေဝအခြေအနေကြောင့် UAE ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်နေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်များမှာတွာလာလှရှာမှုကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်နိုင်ငံကြီးတော်များများမှာယောဂကုသမှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအချိန်တွေကိုဦးတည်နေတာတွေတွေ့မြင်နေရတဲ့အကြောင်းလူလွေးချိုရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါဂျာမနီတောင်အာဖရိကနဲ့အိန္ဒိယပါဝင်နေစဉ်ကိုဗစ် -19 အထူးဖြစ်လူနာ1000ကျော်လောက်ရှိနေတဲ့နိုင်ငံတော်များများမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်ကမ္ဘာတော်ကယောဂကုသမှုတသန်းပြေဖို့သုံးလကြာခဲ့ပေမဲ့မကြာခင်အတွင်းကတော့တသန်းပြေဖို့ရှင်းရတာချိန်ကြာခဲ့တယ်လို့လည်းဒလွေးချုံညွန်ချာရေးမှူးချုပ်ဒေးထရုစ်အက်ဒနိုဂေဗရီယေဆုစ်ကသတိပေးခဲ့တာပါအကြီးမားဆုံးရင်ဆိုင်နေရတဲ့ချိန်ချမှုကဗိုင်းရပ်စ်ပေါ်မှာဟုတ်ပဲကမ္ဘာကြီးမှာညင်ညွတ်မှုနဲ့ဥဆောင်မှုအားနည်းချက်ဖြစ်တယ်လို့လည်းဘယ်နိုင်ငံဘယ်ကောင်းဆောင်ဆိုတာတိတိကျကျညင်ညွတ်တာမျိုးမရှိပဲမှတ်ချက်ပေးသွားပါတယ်အမေရိကန်ပြည်ထောင်စုဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့ CNA ရကမ္ဘာတစ်ဝှမ်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ90,000ကျော်အထိရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရ2လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့ CNA ရမနေ့တုန်းကလည်းကူးစက်သူလူနာသေ3,400ရှိခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့ဧပြီလ9ရက်နေ့မှာတော့ကူးစက်မှုပေါင်း34,800ကိုအတည်ပြုခဲ့သလိုဧပြီလ24ရက်နေ့မှာ36,400အတည်ပြုခဲ့ပြီးနောက်ပိုင်းတစ်ရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါအမေရိကန်မှာယောဂကူးစက်မှုရေသတင်း6ပတ်လောက်ရောကျခဲ့ပြီးနောက်လွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကစပြန်တက်လာခဲ့တာလည်းဖြစ်ပါတယ်ဆိုပေမဲ့ကကူးစက်မှုရေအဓိကကျုံခဲ့တဲ့နယူးယောက်နယူးဂျာစီပြည်နယ်မှာတစ်ဖြည်းဖြည်းရောက်လာခဲ့ပေမဲ့အခုကနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုတွေတိုးလာနေတာပါအရီဇိုနာ၊ကယ်ဖိုးနီးယား၊မစ္စစ်ဆပ်ပီ၊နေဗားဒါနဲ့တက်ဆက်စ်ပြည်နယ်တွေမှာမနေ့ကတရက်ထက်ဆန်းကျင်ချိုးလောက်အောင်ကူးစက်သူတိကျလူနာတွေတိုးလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်သတိပေးနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတခုဖြစ်တဲ့အရီဇိုနာပြည်နယ်၊ဖီနစ်ခ်မြို့မှာမကြာသေးခင်ကပဲအမေရိကန်သမ္မတဒေါ်နယ်ထရန့် CEO ခီးထွက်ခဲ့ပြီးနောက်လူစုလူဝေးလုပ်တာတွေကိုဆင်ခြင်မှုထိတ်တန့်ချမ်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းတတိပေးခဲ့တာပါ
Right now the next couple of weeks are going to be critical in our ability to address those surges that we're seeing in Florida in Texas in Arizona
Florida Texas Arizona နဲ့တခြားပြည်နယ်တွေမှာရောဂါကူးစက်မှုတိုးလာနေတာကိုတွေ့ရတဲ့အတွက်ဒါတွေကိုဖြေရှင်းမှုရှေ့လာမဲ့သတင်းပတ်တွေဟာအရေးကြီးပါတယ်လို့အမေရိကန်ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲဒေါက်တာဖောက်ချီမနေ့ကလွတ်တော်ကျန်းမာပွဲမှာပြောဆိုသွားတာပါ COVID-19 ကာယရောဂါပြန့်နှံ့ခြင်းကဆက်လို့ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းပညာရှင်တွေရဲ့အကြံပြုချက်တွေကိုနားမထောင်ဘဲလူစုလူဝေးလုပ်တာတွေရှေ့နေစေဖြစ်ကြောင်းလည်းဒေါက်တာဖောက်ချီကပြောဆိုသွားတာပါလူစုလူဝေးလုပ်တဲ့နေရာသွားကြမယ်ဆိုရင်လည်းနှာခေါင်းဆေးတွေဝတ်ဆင်ကြဖို့မနေ့ကအောက်လွတ်တော်စွန့်ရင်လည်းကုသရေးဝန်ကြီးကော်မတီရဲ့ကျန်းမာပွဲအတွင်းထပ်မံထိုက်သွင်းသွားပါတယ်နှကောင်းစီဝတ်ထားတဲ့အတွက်ယောဂကုသမှုကိုဘယ်နေရာကနေလောက်ထိကာဝယ်နိုင်တယ်လဲဆိုတာသိပ္ပံပညာရှင်တွေအတိအကျမသိရသေးပေမဲ့တရားပေါက်အထောက်အကူဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့တချို့လူတွေဟာသူ့ကိုစန့်ကျင်ကြောင်းပြသဖို့နှကောင်းစီတွေဝတ်ဆင်ကြတာလို့လည်းမကြသေးရင်တော့ပဲ Wall Street Channel ကိုပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကပြည်내လေးခုမှာပါတီတွင်ဂျူယူဝဲတွေကျင်းပခဲ့ရမှာထိတ်တဲဒီမိုကရက်လက်တော်မှတ်တွေရှုံးနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။နယူးယောက်ပြည်내ကပါတီတွင်ဂျူယူဝဲလက်တော်ရလဒ်တီမှာတော့အစိုးရတာဝန်ယူခဲ့ဘူးတဲ့အတွေ့အကြုံရှိသူအလဲတန်းကြောက်စီဟောင်းဂျမဲဘွန်မန်းကထောက်ခံမဲ့67ရာခိုင်နှုန်းရထားပြီးလက်ရှိအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအဲလီယော့အန်ဂယ်ကတော့36ရာခိုင်နှုန်းသာရရှိထားတာပါ။ဒါမှလည်းရွေးကောက်ပွဲတာဝန်ရှိတွေကတော့စာရိုက်ကနေမဲပေးသူတွေအများပြားရှိခဲ့ပြီးရှေ့လာမဲ့သတင်းပတ်တဲ့အထိမဲတွေကိုရည်တွေ့ရမှာဖြစ်တဲ့ကြောင့်မနေ့ကအဆုံးသတ်ခဲ့တဲ့အချို့ရွေးပွဲတွေရဲ့နောက်ဆုံးရလဒ်ကိုချက်ချင်းမသိနိုင်သေးတဲ့အကြောင်းပြောဆိုထားပါတယ်။ကို ုဇလောင်ဘုံမန်ကတော့သူနိုင်ရမယ်လို့ယုံကြည်ကြောင်းထောက်ခံသူတွေကိုမနေ့ကပဲပြောလိုက်တယ်လို့အပြောင်းလဲတွေဖြစ်အောင်လွှတ်တော်ထဲမှာကြိုးပမ်းသွားမယ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအန်ဂါကတော့မဲမပေးသူတွေများတယ်လို့မဲအလုံးရည်ထွက်လို့မပြီးသေးတဲ့အတွက်ရလက်ကိုမပြောနိုင်မိတဲ့အကြောင်းပြောဆိုထားပါတယ်။အောက်လွှတ်တော်စီကန်ထင်းသိမ်းကော်မတီဥက္ကဋ္ဌကယ်ဝလင်းမလွန်နီတရားရေးကော်မတီဥက္ကဋ္ဌကျွန်တော်နဲ့တလာတို့လည်းဒီမိုကရက်တစ်ပါတီတွင်အချုပ်ရေးဘက်မှရှင်ပြန်ခဲ့ကြရင်ပဲမဲတွေအားလုံးရည်တွယ်မပြီးသေးတဲ့အတွက်ရလဒ်အတီချာကတော့မတည်ရသေးပါဘူး။ Republican Party တွင်ရွေးကောက်ပွဲတွေမှာတော့သမ္မတဒေါ်နယ်ထရန့်ကထောက်ခံထားတဲ့နယူးယောက်ပြည်နယ်ကကိုယ်စားလှယ်ဖြစ်ကြတဲ့ Claudia Tenney နဲ့ Nicole Melio Takis တို့လည်းအနိုင်ရခဲ့ကြပါတယ်။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ290 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမှာငလာပါဒီညအတွက်သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။တောင်ကိုရီးယားပေါ်စီအရာတုံ့ပြန်မှုအလုံးကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကရဆိုင်လိုက်တယ်လို့နိုင်ငံပိုင်သတင်းကပုံထူနေမှာကြေညာပါတယ်။ဘလို့စီရင်တုံ့ပြန်မှုတွေလဲဆိုတာကတော့အတိအကျပြောမထားပါဘူး။သတင်းမှတ်နဲ့ချီချင်းချောက်လာတဲ့မြောက်ကိုရီးယားရဲ့လို့ရတွေ့ကြောင်းနိုင်ငံကြားတင်းမာမှုတိုးလာတာကိုထင်ထင်ရှားရှားရှော့ချလိုက်တာလည်းဖြစ်ပါတယ်။နိုင်ငံပိုင် KCNA သတင်းဌာနရဲ့အဆိုအရအာနာယပါတီရဲ့ဗဟိုစီရင်ကော်မရှင်အစည်းအဝေးမှာကင်ဂျုံအွန်ကပေါ်ပေါက်လာတဲ့အခြေအနေတွေကိုဆင်ခြင်သုံးသပ်ပြီးအဲ့ဒီစီရင်လှုပ်ရှားမှုတွေကိုရဆိုင်လိုက်တာပါ။ဘလို့စီရေလှုပ်ဆောင်မှုကိုရပ်ဆိုင်လိုက်တာလဲဆိုတာနဲ့တောင်ကိုရီးယားပေါ်ရန်စားတဲ့လို့ရတွေရပ်ဆိုင်လိုက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံဆက်ဆံရေးအစိုးရဖက်ကဦးတည်တော်နိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကမြောက်ကိုရီးယားရဲ့ဒီလိုရကြောင်းအာအသိခဲ့ကြတာပါ။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကိုတာဝန်ယူလုပ်ကိုင်နေတဲ့တောင်ကိုရီးယားနိုင်ငံကနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရသူကတော့အခြေအနေကိုစောင့်ကြည့်နေပြီးတော့နိုင်ငံသဘောတူထားတဲ့ကိစ္စရပ်တွေကိုဆက်ပြေးလိုက်နာသွားမယ်လို့ပြောပါတယ်။2018ခုနှစ်ကသဘောတူချက်ထဲမှာတော့စီးပွားရေးဖူပေါင်းဆောင်ရွက်ဖို့နဲ့စီးရေးတင်မမှုတွေလျှော့ချသွားဖို့ပါဝင်ပေမဲ့တောင်ကိုရီးယားဘက်က80အကောင့်ထဲဖို့ပြက်ကွက်တယ်ဆိုပြီးမြောက်ကိုရီးယားကမကြေမနက်ဖြစ်နေတာပါ။နိုင်ငံကအရေးယူတန်းခါမှုတွေကြောင့်တောင်ကိုရီးယားဘက်ကသဘောတူညီမှုအတိုင်းအပြည့်အဝအကောင့်ထဲမဖော်နိုင်တာလည်းဖြစ်ပါတယ်။တိုင်ဝမ်ကျွန်းရဲ့လေကြောင်းကာကွယ်ရေးစုံထဲကိုသတင်းတစ်ပတ်အတွင်းတရုတ်စစ်လေယာဉ်တွေ6ကြိမ်ဖြတ်ပြန်သွားပြီးတော့ဒီတစ်လအတွင်းပြန်သန်းတာကတော့10ကြိမ်ရှိပြီလို့တိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်လေရင်တစည်းချင်းစီကိုတိုင်ဝမ်ကပ်ကွယ်ရေးတပ်ကလေရင်တွေခြံရံပြီးနှင်လွတ်ခဲ့တယ်လို့တိုင်ဝမ်ကျွန်းပြည်သူတွေကလည်းသတိပေးခဲ့တာပါ။တရုတ်တို့ရဲ့ဒီလုပ်ရဟာအာရှဒေသမှာပဋိပက္ခတွေဖြစ်လာရင်အစင်းသင်းဖြစ်နေအောင်သူ့တပ်ဖွဲ့ကိုလေ့ကျင့်တဲ့အနေနဲ့ရောအမေရိကန်အထိသတိပေးတဲ့အနေနဲ့ပါရည်ရွယ်ပုံရတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငြင်းပွားမှုနှစ်နှစ်ကြာဖြစ်နေတာကိုဗစ် -19 ကာယောဂါကိုနှစ်ဦးပိုင်းမှာအချိန်အတော်ကြာလှည့်လည်ရှုထားရဲဆိုပြီးတော့ဆွဆွဲပြောဆိုတာနဲ့တရုတ်ရဲ့ CIA အားတိုးချဲ့တာကိုစောင့်ကြည့်ဖို့အမေရိကန်ရေးတပ်တင်မော်တွေကိုအာရှအရေးပြည်နယ်နမိတ်ထဲဆေးလွတ်ထားတဲ့အချက်တွေကြောင့်အမေရိကန်ဘော်တရုတ်ကမကြေမလည်ဖြစ်နေတာပါ။တိုင်ဝမ်နဲ့တရုတ်ကြားရေးပြည်နယ်နမိတ်ထဲကိုအမေရိကန်ရေးတပ်တင်မော်တွေဒီနေ့အတွင်း6ကြိမ်ဖြတ်တန်းခုံမောင်းခဲ့တာကိုလည်းတရုတ်ကမခံမရနိုင်ဖြစ်နေပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံကတိုင်ဝမ်ဖက်ကရက်တည်တဲ့နိုင်ငံတွေကိုလည်းမကြေမကြမ်းဖြစ်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကန္တမိုရီဖြစ်လျှော့ပေးလာတဲ့ထိုင်းနိုင်ငံကလာမယ့်သတင်းပတ်ကစပြီးတော့နိုင်ငံခြားသားတချို့ကိုပြည်ဝင်ခွင့်ပြုတော့မယ်လို့ထိုင်းအစိုးရတာဝန်ရှိသူတယောက်ကဒီကနေ့ပြောပါတယ်။ဆယ်လရက်ကြာတရားခွဲထားပြီးတော့ပြည်ဝင်ခွင့်ပြုမဲ့ပထမအတုပ်နိုင်ငံခြားသားတွေထံမှအလုတ်ပါမဲ့ရထားတဲ့သူတွေ၊စီးပွားရေးလုပ်ငန်းတာဝန်ရှိသူတွေနဲ့ရင်းနှီးမြှုပ်နှံသူတွေပါဝင်တယ်လို့ COVID-19 ကာယောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာနပြောခွင့်ရသူတာဝါစင်းဝီဆာနူယိုတင်ကပြောပါတယ်။တနင်္လာနေ့မှာအစိုးရအဖွဲ့အစည်းအဝေးလုပ်ပြီးရင်တော့ဘသူတွေကိုထပ်ပြီးတော့ပြည်ဝင်ခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ထွက်လာလိမ့်မယ်လို့လည်းပြောပါတယ်။စေကုပ္ပိုလ်လာသူတွေကိုလည်းပြည်ဝင်ခွင့်ပြုနိုင်တယ်လို့ဆိုပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေကိုကျွမ်းလာကုန်ထိထိုင်းနိုင်ငံကပြည်ဝင်ခွင့်ကန့်သတ်ထားတာပါ။ကဘာတဝံကာယောဂါဆက်ဖြစ်နေတဲ့အတွက်ထိုင်းနိုင်ငံရဲ့လေကြောင်းလိုင်းတွေအပြည့်အဝပြန်ဆင်းခွင့်ပြုအောင်မှာမဟုတ်ပေမဲ့စီးပွားရေးလုပ်ငန်းနဲ့ခီးထွက်လာသူတို့အတွက်တော့စီစဉ်ပေးနိုင်လိမ့်မယ်လို့လည်းပြောခွင့်ရသူတာဝါစင်ကပြောပါရယ်။အချိန်တို့ခီးနဲ့ရောက်လာတဲ့စီးပွားရေးသမားတွေကတော့ကိုရိုနာဗိုင်းရပ်စ်ပိုးကင်းရှင်းကြောင်းလက်မှတ်နဲ့ကျန်းမာရေးအမှားခံလက်မှတ်တွေကိုပြသနိုင်မှပြည်ဝင်ခွင့်ပြုမှာဖြစ်ပြီးတော့ထိုင်းနိုင်ငံမှာရှိနေတဲ့အချိန်တွင်းကျန်းမာရေးဝန်ထမ်းတွေရဲ့စောင့်ကြည့်တာကိုလက်ခံရမှာဖြစ်ပါတယ်။ ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်ဗုဒ္ဓဟူးနေ့ကမ္ဘာအဆူရှယ်ဆေးကွက်တွေလည်းမတိမငြိမ်ဖြစ်နေပါတယ်။အာရှစေးကွက်တွေမှာတော့တိုကျိုနိကေအညွန်ကိန်းကအနေငယ်ဈေးကျခဲ့တယ်လို့ဟောင်ကောင်ဟန်ဆင်အညွန်ကိန်းကလည်း3.1ရာခိုင်နှုန်းနဲ့အယောင်ပိတ်သွားခဲ့တာပါ။ရှန်ဟိုင်းကွန်မိုစစ်အညွန်ကိန်းကတော့3.3ရာခိုင်နှုန်းအတက်နဲ့ဈေးပိတ်သွားပါတယ်။စင်နီ S&P ကတော့3.2ရာခိုင်နှုန်း၊မွန်ဘိုင်းဆန်ဆက်က3.2ရာခိုင်နှုန်း၊ဆိုလ်ကော့ပစီက3.4ရာခိုင်နှုန်းနဲ့တိုင်ဝမ် TSEC အစုရှယ်ယာစီတွေကတော့3.4ရာခိုင်နှုန်းအတက်နဲ့အယောင်ဝယ်ဖြစ်ခဲ့ပါတယ်။ဥရောပဘက်ကအစုရှယ်ယာစီတွေအကျဖက်ကိုဦးတည်နေတာမှာ London FTSE က3.8ရာခိုင်နှုန်း၊ Paris CAC 40နဲ့ Frankfurt DAX ကလည်း3.9ရာခိုင်နှုန်းအကျနဲ့အယောင်ဝယ်နေပါတယ်။အမေရိကန်ယန်နံစိမ့်ဆေးကတော့ဒစီကို 40.39 ဒေါ်လာအတိုင်းဆက်ရှိနေပြီးတော့နိုင်ငံတကာစံဖြစ်တဲ့ Brent ယန်နံစိမ့်ကတော့ 42.85 ဒေါ်လာနဲ့3.1ရာခိုင်နှုန်းတက်လာပါတယ်။အမေရိကန်ရဲ့ကြိုယောင်ကြိုဝဲအတိတ်ကအစုရှယ်ယာသုံးခုစလုံးလဲဒီကနေ့အတက်ဖက်ကိုဦးတည်နေတာဖြစ်ပါတယ်။ဟုတ်ဟိုနေညဖက်ထိတ်တန်းရောက်တဲ့တွင်ကတော့ဒီလောက်ပါပဲရှင်အခုတော့ပြည်ရင်တရင်ပေးဖို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားမှာဖြစ်ပါတယ
်ပြည်တော်ပြန်ပိုးတွေ့သူ23ဦးပါအဖွဲ့ထဲက19ဦးဟာထိုင်းနိုင်ငံမှာကွာရန်တင်း14ရက်ဝင်ခဲ့ပြီး COVID-19 negative အဖြေထွက်ထားသူတွေပါဒါပေမဲ့ပြည်ရင်ရောက်ပြီး9ရက်အကြာမှာတခွဲဆစ်ဆေးပြီးအတည်ပြုနိုင်ခဲ့လို့ယောဂဘလူးကူးစက်ခဲ့တယ်လို့ဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်မှုနှစ်နိုင်ငံကျန်းမာရေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မအဆုစုပါပြီးခဲ့တဲ့19ရက်နေ့ကတခွဲအတည်ပြုတွေ့ရှိခဲ့တဲ့ဒူနာသစ်23ဦးဟာထိုင်းနိုင်ငံမှာလာဝကဥပဒေနဲ့အချင်းကျခံထားရတဲ့35ဦးပါအဖွဲ့တွေကဖြစ်တယ်လို့မြောက်ရီနယ်စပ်ကတာဝန်ရှိသူတွေထံကသိရပါတယ်သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဇွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီဖန်မျိုးကမူရည်ဆေးဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါ။ကျူဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတဲက23မှာယောဂဘူးတွေ့ရှိခဲ့လို့သဆိုင်ရာဆေးရုံတွေစီအသီးသီးလွှဲပြောင်းခဲ့ကြသလိုဂျန်နဲ့ဆက်နက်ဦးကိုလည်းတိချထားဆစ်ဆေးခဲ့ပြီးဖြစ်ပါလေ။ဒါပေမဲ့အဲ့ဒီတဲက19ဦးဟာ COVID-19 negative အဖြစ်ထွက်ထားပြီးမှနေဆက်ကိတ်ကနေတဆင့်လွှဲပြောင်းပေးခဲ့သူတွေဖြစ်တယ်လို့ထိုင်းနိုင်ငံက COVID-19 ထိန်းချုပ်ရေးလုပ်ငန်းပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့ကပြောခဲ့တာပါ။ကိုဗစ်ယောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်ဆက်သွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကဝင်သွားပြီးတဲ့ဟာတော့သူကစိတ်ဝင်စားတော့သူတို့ဘက်မှာဗတ်ရီနဲ့ထိခဲ့တွေ့ခဲ့တယ်ဆိုတော့ history ဒီလူတွေကပြန်ကြည့်နေတာဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဉ်တွင်ရှိရင်သူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်ဒါကျွန်တော်တို့ကတော့ဒီပညာအရာလေသူတို့နဲ့တူတယ်ပေါ့ဒီလုံနေတဲ့နိုင်ငံစစ်အဲ့တော့သူကဒီလူတွေကိုပြန်ပေးခြင်းတယ်
ပြည်ပကပြန်လာသူတွေထဲမှာကိုဗစ်ရောဂါဘူးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့မြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိမှရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။ဥပမာဘလို့ပဲစစ်ခဲ့တယ်ဆိုတော့ quarantine ဝင်ခဲ့တယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့စစ်ရတဲ့နေရာရှိရတော့နော်။ဒီစစ်မှာလည်းကျွန်တော်ကစောစောတိစောစောဖယ်ထုတ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဥပမာ quarantine ဝင်ခဲ့တဲ့စစ်ဆေးဝင်ခဲ့တဲ့စစ်ဆေးပေါ်စစ်ချက်ရည်စစ် negative ဖြစ်ခဲ့ရည်စစ်ကျွန်တော်ဆက်ဆက်လာပဲနောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပါလေနည်းနည်းမာဆက်များတာပေါ့နော်စစ်တိုင်းလည်းသူကမတွေ့ဘူးတစ်ခါချင်းစစ်ခဲ့လို့မတွေ့ပေမဲ့ဒုတိယချင်းစစ်တော့မှတွေ့တာပေါ့နော်သူကရက်နေတာရင်းတာဆိုခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်လူနာရီထဲမှာတော့ရှိရတယ် positive ဖြစ်လိုက် negative ဖြစ်လိုက်ပေါ့
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအလုံးဝိုင်းဝန်းဆောင်ရွက်နိုင်ခဲ့လို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတဲ့တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ292ဦးတည်းကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးတက်ခွေစမ်းသပ်ဖြစ်တွေ့ထတာကြောင့်ရခိုင်ပြည်နယ်တွင်းရောဂါထိန်းချုပ်ရေးတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ ရခိုင်ပြည်နယ်စစ်တွေမျိုးကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ကုန်ပြီးပြန်လာတဲ့ကုန်တွေတူမှာကိုဗစ် -19 ရောဂါပိုကူးစက်ခံထားတယ်လို့မနေ့ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သူဟာပြီးခဲ့တဲ့ဇွန်လ21ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကနေစစ်တွေကိုတင်ဖို့နဲ့ပြန်လာတာဖြစ်ပြီးသူနဲ့အတူထိတွေ့ခဲ့သူတွေကိုကွာရန်တိုင်းထားရှိဖို့လိုက်စားနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။21ရက်နေ့ကသူကဘင်္ဂလားကိုကုန်သွယ်သွားတဲ့တင်ဖို့တစ်စီးနဲ့လိုက်လာတယ်တဲ့။အဲ့တော့အဲ့ဒီလိုက်လာတယ်ဆိုတော့တင်မောမှာတင်မောသား6ယောက်ပါတယ်။နော်အဲ့ဒီ6ယောက်သူက21ရက်နေ့မှာတင်မောထွက်တဲ့အချိန်မှာသူကတန်မန်နဲ့ဆင်းတယ်။တန်မန်နဲ့ဆင်းပြီးတော့3မိနစ်နဲ့ဟိုတယ်ကိုသွားပြီးဟိုတယ်မှာဝိုင်းတင်းဝင်တယ်တဲ့။အဲ့တော့တန်မန်တမားနဲ့3မိနစ်တမားကတော့ကျွန်တော်လည်းရှာနေတော့ပုံစံနေတော့နော်။သူတိလာတဲ့တင်မောပေါ်မှာရှိတဲ့တင်မောသား6ယောက်ကဝိုင်းတင်းကိုမနေ့ကပဲထည့်ထားလိုက်ပြီးပြီးနှာခေါင်းတို့ကနမူနာယူပြီးပို့လို့နေတယ်။အဲ့တော့ဟိုတယ်မှာလည်းသူနဲ့ထိတွေ့နိုင်ွယ်ရှိတဲ့လူ3ယောက်ကိုနှာခေါင်းဟိုတယ်ကွန်တင်းထားရတယ်နှာခေါင်းသူ့ပဲယူပြီးပို့လို့နေတယ်။အဲ့ဒါတော့ဆရာတို့ရဲ့ဆောင်ရွက်ချက်ပဲပေါ့နော်။လူနာကတော့ဟိုတယ်မှာထားတာနေပေါ်စစ်ထွက်ပြီးဖြစ်တဲ့အတွက်မင်းညပဲဆရာတို့ကသူ့ကိုကြောင်းထားပြီးသူ့မှာတမန်ရေးဆောင်ဆောင်ပေးနေတာ။နောက်သူကတော့ဘာမှလက္ခဏာမရှိဘူး။
ယောဂဘုကုဇက်ခံရသူဟာမိသားစုဝင်တွေနဲ့ထိတွေ့ခဲ့တာမရှိဘူးလို့ပြောပေမဲ့ကျန်းမာရေးဌာနအနေနဲ့သေဆိုင်ဆက်လက်စုံစမ်းနေတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းကိုဗစ် -19 ယောဂဘုကုဇက်ခံထားသူတွေများပြားရှိနေတာကြောင့်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နေစပ်ကုန်တယ်ရဲကိတ်ကိုယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ကုန်တယ်နဲ့စစ်မှုလက်မုံအသိဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။အဲဟုတ်တာဒီနေ့တောင်မှတို့ဟိုဟာလေကျွန်တော်တို့တရားတလို့တော့ဟိုတရားဟိုဟာပေါ့လေဒီနှုတ်နဲ့တော့ကျွန်တော်တို့မနေ့ကတရားတော့တရားတော့ဟိုဒီရတော့ပိတ်ယာယီတော့ပိတ်တာမျိုးတော့ကျွန်တော်တို့ကသိထားပါတယ်။သလို့ကြတော့ကျွန်တော်ပြန်ဖွင့်ဖို့အချိန်နေရတော့ဟိုမသိရသေးပါဘူး။အာဒါဆိုကလည်းညချက်နဲ့ဖိတ်ကြတာပါ။ဟုတ်ကဲ့။ဒါကတော့နည်းနည်းထိမ့်နိုင်တော့ပြီ။နည်းနည်းလေးဟိုဟာအင်ဂျင်တော့ပြီဆိုရင်တော့ဒါရကုန်တွေးလမ်းကြောင်းတွေကတော့ကိုပြန်ဖွင့်မှာပါပဲ
။လက်ရှိရခိုင်ပြည်နယ်တွင်းဓာတ်ခွေနမူနာယူစမ်းသပ်မှုတွေအရကိုဗစ် -19 ရောဂါကူးစက်ခံထားသူ7ဦးထိရှိနေပြီ။ဘူးတီတောင်မြို့မှာ2ဦး၊မောင်တော်မြို့နယ်မှာ6ဦး၊တောင်ကုန်းနဲ့တန်တွဲမှာ2ဦးနဲ့စစ်တွေမှာ2ဦးဖြစ်ပြီးအများဆုံးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရောဂါပိုးကူးစက်မှုတွေသေဆုံးမှုတွေရှိနေပါတယ်။အဲ့ဒီကနေထွက်ပြေးလာပြီးနေစားချက်ကျော်လာသူတွေကိုမြန်မာအနာဘိုင်တွေကဖမ်းဆီးပြီး PCR စခန်းတွေကိုပို့ထားပါတယ်။သူတို့ကိုဓာတ်ခွေနမူနာယူစမ်းသပ်မှုအရာတချို့မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့ရပါတယ်။ရိုဟင်ဂျာအုံလုံးလက်မခံတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေရာပြောင်းရေးအစီအစဉ်ကိုယာယီဆန့်ကျင်ထားတာပါ။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်ဟာလည်းတသိန်းကျော်ချီရှိနေပြီးဒုက္ခသည်စခန်းတွေမှာလူဦးရေများပြားလာတာကြောင့်ဒုက္ခသည်တွေနဲ့ရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်နေကြပါတယ်။အဲ့ဒီဒေသတွေမှာအင်တာနက်လိုင်းတွေလည်းချက်တောက်ထားတာကြောင့်အခုလိုကိုဗစ် -19 ကပ္ပကရောဂါရင်ဆိုင်နေရတဲ့ပဏိပခဒေသအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ရှုပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကလည်းတင်ပြပို့ထားတာပါ။
ရခိုင်မြို့နယ်ရသိတောင်မြို့နယ်မေယူမြင့်တွင်ရခိုင်လက်နက်ကိုင်အဖွဲ့နှင့်မြန်မာရေသတင်းပေါ်ပြစ်ခတ်မှုဖြစ်ပွားခဲ့လို့အနီးနားရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရသိတောင်မြို့နယ်မေယူမြင့်တွင်မြန်မာရေသတင်းပေါ်ကိုရခိုင်လက်နက်ကိုင်ဖွဲ့ကနေတေမနက်မှလက်နက်ကြီးနဲ့ပြစ်ခတ်ခဲ့လို့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းရသိတောင်မြို့ပရာဟိတဖွဲ့ဝင်ကိုဘက်ကာကပြောပါရယ်
။မေယူခိုင်ရဲ့အခြေပတ်ကြံဟုတ်တယ်။ဆက်ကလည်းသူတို့လာတဲ့လမ်းကြောင်းကိုကျတဲ့လို့အဲ့လိုမျိုးပြောတယ်ဒီရက်ကလည်းတောက်ဆောက်ပြည့်ပြီးတော့နေနေလုံးကိုပြကြတာ
ဒီလိုပြကမှုတွေကြောင့်မေယူမြင့်ရှေ့ဘက်ကမှရှိတဲ့ရွာတွေကရွာသားတွေဘေးလွတ်ရာကိုသိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတဲ့ရွာသားတို့ကပြောပါတယ
်ဒီမှာမှဖြစ်တာကဒီမင်းဆန်းဆောင်ရနေဟိုပံမင်းကြီးကဖြစ်တာအဲ့ဒါအပံကြလို့ရွာသားတွေကကြောက်လန့်ပြီးထွက်ပြေးနေကြတာကျွန်တော်တို့ဟိုရွှေလောင်းတဲ့ပံမင်းမင်းဆန်းဆောင်ကြီးမင်းကြီးရဲ့ရွာတွေကထွက်ပြေးရတာပေါ့ရသားတွေချစ်ချင်းမှုရှိဘူးဒါမှမဟုတ်နေရာဆောင်ပူကြီးကြောင့်ရှိနေမှာကဟိုနေရာကြီးကြလို့ပြုခွင့်တူကြောင
်တင်းနေနေပိုင်းမှာမေယူမြင့်တွင်ကမြန်မာစစ်တပ်ရေရင်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးနဲ့ကျေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်ရေသိတာမြို့နယ်မေယူမြင့်တွင်မြန်မာရေသတင်းပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတမတော်ပြုခွင့်ရဘုံမကျုပ်စော်မင်းသွန်းကိုဆက်သွယ်မေးမြန်းရမှာအခုလို့ပြောပါတယ်
ဒီမနက်6နာရီလောက်မှာတော့အဲဒီရွှေနောင်းတင်ရွာနားလေးမှာတဲ့ပြေးတောင်ကတည်းကဒီပြစ်ခတ်ခံရတာရှိတယ်။ဘက်ကပြန်လည်းပြစ်ခတ်တာရှိတယ်။ထိခိုက်ဒဏ်ရာရှိတော့မရှိတော့ဘူ
း။အလားတူရခိုင်လက်နက်ကိုင်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်။ ပြီးကြတဲ့ဆွန်လ၁၇ရက်နေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားရတိတောင်မြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်။ဒီပိတ်မိရွာသားတွေကိုတန်ဃာတော်တွေနဲ့ပရဟိတအဖွဲ့တွေကတွားရောက်ကယ်ထုတ်ခဲ့ကြပြီးလက်ရှိမြို့နယ်အင်္ဂစားယုံမှာယာယီနေရာချထားပေးပါတယ်။ဆောက်ခကျေးရွာမှာမြန်မာစစ်တပ်ကနေနေရာယူထားဆဲအခြေအနေကြောင့်ဒီစစ်ရှောင်းတွေနေရာပြန်ဖို့မဖြစ်နိုင်သေးဘူးလို့ရတိတောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။ဆောက်ခကျေးရွာကစစ်ရှောင်းလာကြလူတွေအခြေတောင်ရက်ကွက်ဓမ္မယုံကိုဖိလိပြောင်းရှိပြီးတော့စားမယ်ယာယီ။ဆောက်ခကျေးရွာလုံးကအဲ့ဘက်ကိုပြန်လို့မရတော့ဘူး။လေလုံးတဲ့လူတွေကလည်းဒီကအဲ့မှာမှလေကိုကြောက်အောင်မလုပ်လိုက်ရလို့ရှိရင်အဆင်မပြေတော့ဘူး။အမှစစ်ရှောင်းကလည်းအမှရော်တယ်မဟုတ်ဘူးဆိုတော့မိုးသွင်းကိုဒီမှာပဲပို့ခွာရမယ်နေတာတကွာလို့
ကျေးဇူးရောင်းဆောက်ခကြီးရောဆစ်ဆောင်တွေအနေနဲ့စားတော့ရေးမှခက်သွေးနေတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတမတော်အနေနဲ့ရခိုင်ပြည်နယ်တွင်းအေအေအဖွဲ့တည်ရှိမှုကိုလက်မခံတယ်လို့အေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေပြုရေးကိုဥတည်နေတာကြောင့်အပြစ်ရဆဲရင်နဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအောင်မဲ့အခြေအနေမှာရှိနေပါတယ်2018ခုနှစ်နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိနှစ်ဖက်တိုက်ပွဲစဉ်တွင်အရသာ2သိန်းနီးပါးစစ်ဘေးရှောင်နေရပြီးဒိတ်ဆုံးသူ250ကျော်တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကလည်းစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆစ်ရှောက်ဒုက္ခတွေတွေလွန်လွန်ရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါတယ်ကျွန်မစုမမဟုတ်ပါတယ်ဒီရပိုင်းထဲမှာနေကြားဆောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အထိရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲစွန့်ခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီးရင်တင်းမာမှုတွေကြောင့်လက်တလောခံမှန်းခြေဒုက္ခတွေ 36,400 ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံ IEC ရဲ့အတွေ့အမှုကိုစစောထုံးကပြောပြပါတယ
်ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိတဲ့အခါကျတော့ကြောင်းလေးရှိတယ်တော့သေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရပိုင်းတွေမှာပဲတိုက်ပွဲတွေကြောင့်သတိတချောင်နေရတဲ့ဟာလည်းရှိတယ်။ခိုင်ပြင်းနေအစောအဖက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲမှုတွေတော်တော်များရောကျသောတာကိုတွေ့ရတယ်။အခုလိုလိုစီကတော့စားနေခါအရင်ကအခြေတည်တွေ့နေရတဲ့နေရာတွေမှာတော့ဒီတိုင်းတစ်ပိုင်းပေါ့နော်လိုလိုစီယာကြီးစားသောဘုအတွက်ကိုတော့အရင်ဖက်ပွေးစီတွေနဲ့တသခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတသခင်ပွေးစီတွေမှာလည်းမနိုင်မနေရဲ့အခြေအနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေပိုတိုးလာသလိုတချို့ယာယီခိုလုံရဲစခန်းတွေမှာစားနေရိတ်ခါပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ
်။လောလောဆယ်မှာဒီကျမတို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီ။ဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်။ဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်။နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်အခုတလောဒီတရေနှစ်ရက်မှာပဲဒီကြောက်တန်းတိုက်နေကခောက်ခက်တို့ထိဆွေးတို့ကဒီတက်မတော်ရဲ့နေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသွားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာတွေကိုတွေ့ရပါတယ်ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်ခဲတွေရှိတယ်သူတို့ကစားစရာဆန်တွေတောင်မရှိဘူးဆိုတာကိုလည်းပြီးရပါတယ်အဲ့တဲ့ကြောင့်ကျွန်တော်တို့ကဒီလကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်ဆိုရင်ပြမရှိဘူးဆိုရင်ကျွန်တော်တို့ကအဲ့ဒီဖက်တွေကိုဆန်တွေရောစားစရာတွေရောယူပြီးတော့ကိုယ်ကြီးဘုအစီအစဉ်တော့ကျမတို့လုပ်ထားပါတယ်ရှင
့်ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကငိုရင်းကာလရာသီဥတုထံနဲ့လည်းရင်ဆိုင်နေကြရတာ ပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတစ်ဦးအောင်မရကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရဖွဲကလည်းသူတို့ကိုယ်တိုင်နဲ့မလုံလုံးမဲလူတွေဒီ NGO ဖွဲ့တဲ့ကျွန်တော်တို့ဒီလို volunteer လုံးမဲအဲ့ဒီအဖွဲ့တွေကလှုပ်ချိန်ပါတယ်ဆိုပေမဲ့အဲ့ဒီလှုပ်တဲ့လူတွေကိုလည်းရှောက်ပြင်းသူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်အခဲကတော့မပြောပြနိုင်အောင်ဟိုတော်တော်ဒုက္ခရောက်နေကြတယ်သူတို့မှာကကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်းပဲမိုးရသည်အေးဆိုတော့ရေကြည့်ရေရှမ်းတွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတယ်လည်းလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီစေနာရှင်တွေကအဲ့ဒီမိုးကတယ်လှုပ်ပေးမယ်သူတွေဟာကလည်းအစိုးရကအားအရာတွေကိုထောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒုက္ခတွေလို့ကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူး UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရမြေပုံကြောက်တော်မြောက်ဦးမြို့နယ်ကစစ်ဆောင်စခန်းတွေမှာရေကြီးနေတာကြောင့်တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားမှုကိုကန့်ကွက်တဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူ9ဦးကိုငိမ့်စုစီဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားတဲ့အကြောင်းကိုကျွန်မမိခပြောပြပေးသွားပါမယ်။ဆိုင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါတို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ပြည့်အနေနဲ့စာတမ်းပါအင်ကြီးဝစ်ဆင်ပြီးတော့အွန်လိုင်းကမ်ပိန်းလုပ်တာအပြင်တက်ကြွလှုပ်ရှားသူတချို့ကရန်ကုန်စုလီဂုံးကျော်တံတားပေါ်မှာရခိုင်နဲ့ချင်းအင်တာနက်လိုင်းဖြတ်တောက်မှုအလိုမရှိစစ်ရာဇဝတ်မှုကျူးလွန်နေတာကိုသိမှဆိုလို့အင်တာနက်ဖြတ်တောက်တာလားစတဲ့စာရန်တွေကိုဂျွန်လ21ရက်နေ့ကကတ်ခဲ့ပါတယ်အဲ့ဒီလိုအင်တာနက်ကမ်ပိန်းလုပ်တာနဲ့စုလေကုန်းကြော်တားပေါ်မှာစကတ်မှုကြောင့်ဆိုပြီးအတန်အဖွဲကမောင်ဆောင်ခအပါအဝင်9ဦးကိုငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရတယ်လို့ကာယကံရှင်တွေကပြောပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝါမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်လို့အင်တာနက်ကမ်ပိန်းဥဆောင်ပြုလုပ်တဲ့ကိုမျိုးမင်းထွန်းကိုလည်းငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးအွန်လိုင်းကမ်ပိန်းကိုရခိုင်တပြည်နယ်လုံးအပါအဝင်တခြားမြို့နယ်တွေမှာပြုလုပ်ခဲ့ကြပါတယ်။အခုလိုတက်ကြွလှုပ်ရှားသူတွေကိုငိမ့်စုစီနဲ့တရားစွဲခံရတဲ့အပေါ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွတ်တော်ရှေ့နေဦးကြည်မင်းကတော့တရားဥပဒေနဲ့မျှတမှုမရှိဘဲဥပဒေကိုလိုရာပုံသွင်းနေတာမျိုးတွေနဲ့အရေးယူတာတွေဖြစ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။နော်ဒီလိုအရေးယူတဲ့ရာဥပဒေနဲ့ညီလားဆိုတာအဲ့ဒါနဲ့ပတ်သက်လို့ကတော့သူတို့လှုပ်တာသူတို့လှုပ်တာဆိုရင်သူကဥပဒေနဲ့ညီရယ်ပဲသူတို့စိတ်ထဲမှာဥပဒေဘာမှမမကြိုက်ဘူးဆိုရင်အဲဥပဒေနဲ့မညီဘူးပဲအဲ့ဒါအစိုးရအဆက်ဆက်စစ်အစိုးရအဆက်ဆက်ကိုင်ဆိုးလာတာအဲ့ဒီအစိုးရလည်းဒီလမ်းကြောင်းပေါ်မှာပဲစစ်အစိုးရတော့မဆိုးမယ်လို့အဲ့လမ်းကြောင်းပေါ်မှာပဲရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ကဝန်ထဲစာတွေ့ရတယ်နော်အဲ့တော့မလို့ကျွန်တော်ကတော့ဒီလိုတရားစိုးဆိုမှုတွေကိုဥပဒေနဲ့ညီလားမညီလားဆိုတာမှာအနာရတဲ့လူတွေအမျိုးမျိုးအသေးပြဖွင့်ဆိုနေတယ်အဲ့ဒါကိုတော့ကျွန်တော်စိတ်လည်းမကောင်းဘူးရှုပ်လည်းရှုပ်ချတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
လက်ရှိအချိန်ထိစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလဝါမြို့တို့မှာအင်တာနက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာနာပိုင်းတွေကစတင်ပိတ်ခဲ့တာလည်းဖြစ်ပါတယ်အခုလိုဥပဒေကိုလိုသလိုပုံသွင်းနေတဲ့အခြေအနေမှာအစိုးရဘက်ကမတရားဖိနှိပ်လုပ်ကိုင်တာတွေကိုပုံရင်ဆိုင်နေရတာမို့တတိထားနေထိုင်နေရတယ်လို့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကပြောပါတယ်
ကျေးဇူးတင်အစိုးရကင်တွေပုံကပူပြီးဖူးတဲ့နေသားဖြစ်မှာပေါ့နော်ဒါနိုင်ငံတကာအနေနဲ့ပြောပြဖြစ်လာလိမ့်မယ်အထူးသဖြင့်ရခိုင်ရေးဖြစ်နေတာပေါ့ဒါအုံမအစိုးရဒီဟိုဟာထပ်ပြီးတော့ဖိနှိပ်တဲ့ပုံစံမျိုးနဲ့ဒီရခိုင်ရေးပြောတဲ့လူတွေကပြောမရအောင်အခုလုပ်လာတဲ့ပုံစံမျိုးဟောဒါမျိုးတွေလှုပ်လာတာများလို့ရှိရင်ဟိုဟာနိုင်ငံတကာမှာနောက်ထပ်ရခိုင်နဲ့ပတ်သက်ပြီးနောက်ထပ်ဒီပါတစ်ခုထရှင်းရတာမျိုးဖြစ်သွားတဲ့အနေအထားဖြစ်သွားနိုင်တယ်ပေါ့နော်မကောင်းဘူးဟောဒီဟိုဟာအခုတဖေးဖေးနဲ့အခုဆိုလို့ရှိရင်ဒီအရေးပဲဖွဲ့ပြီးရဲ့ဒီအခန်းကဏ္ဍကလည်းတော်တော်ကြီးကိုကျွန်တော်ချင်းလာတယ်ပြောရမယ်ဘလို့မှမဖြစ်စေနိုင်ကိစ္စတော်တော်ဖိုးတဲ့နေကြောင်ဖြစ်လာပါတော့ပြောရရင်လူတွေကိုဒါလည်းပတ်သက်ပြီးကြောက်လာအောင်ရခိုင်ကိစ္စလည်းပတ်သက်ပြီးကြောက်လာအောင်မပြောရရင်လုပ်တဲ့ဟာမျိုးတွေဖြစ်လာတာကိုတွေ့ရတယ
်ရခိုင်မြောက်ပိုင်းမြို့နယ်ချုံနယ်ချင်းပြည်နယ်ကပလဝမြို့တို့မှာ
အင်တာနက်ပိတ်ပင်ထားမှုတွေကိုလည်းကြုံသိဘူးလားတမကလူခွင့်ရုံကတိုက်တွန်းခဲ့သလိုအမေရိကန်ပြည်ထောင်စုအပါအဝင်အခြေစိုက်အနောက်နိုင်ငံတန်ယုံအချို့ကလည်းအဲ့ဒီလိုအင်တာနက်ပိတ်ပင်ထားမှုကြောင့်လာမယ့်ရွေးကောက်ပွဲနဲ့ကတ်ရောဂါပညာပေးတွေအတွက်ထိခိုက်စေမယ်လို့သတိပေးခဲ့တာတွေရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့ပြည်ပခဒေတာအတွင်းကအရက်သားပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိနိုင်တယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြီးပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ထိုင်းနိုင်ငံတပ်ဖြတ်မဲဆောက်မြို့ရဲ့မဲတောင်ရက်ွက်အတွင်းကနေတလုံးကိုထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့နဲ့နယ်ခြားဆောင်တပ်အမှတ်346တပ်ရင်းတပ်ဖွဲ့တွေကဇွန်လ23ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါထိုင်းနိုင်ငံသား2ဦးနေထိုင်နေတဲ့နေအတွင်းမှာစစ်တုံးလက်နက်မျိုးစုံ33လက်ပါဝင်ပါတယ်ဒီထဲမှာ AK-47 ဆက်လက် M16 rifle M69 လောင်ချာအပြင်အတန်တိတ်ကိရိယာတပ်ဆင်ထားတဲ့ rifle တွေကိုပါတွေ့ရှိခဲ့ပါတယ်ဒါအပြင်လက်နက်မျိုးစုံရဲ့ကြီးစံအမြောက်များနဲ့လက်ပစ်ဗုံးတွေပါပါဝင်တာပါအခုဖမ်းဆီးလိုက်တဲ့စစ်တုံးလက်နက်တွေဟာမြန်မာနိုင်ငံဘက်ကသူနဲ့သူလက်နက်ကင်အဖွဲ့တွေစီကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။လက်နက်တွေဖမ်းပြရတဲ့ပတ်သက်လို့ထိုင်းရဲချုပ်စက်ကထရစ်ကအခုလိုပြောဆိုသွားပါတယ
်။เตรียมความพร้อมหรือสะสมไว้หรือเปล่าเพื่อการเมืองหรืออะไรก็แล้วแต่อย่างที่เราเคยจับกลุ่มแล้วก็พอจะทราบข่าวมาลักษณะแบบนั้นนะครับ
။ထိုင်းရဲချုပ်ပြောဆိုသွားတာကတော့အခုလိုမျိုးနှစ်နိုင်ငံနယ်စပ်မှာဖမ်းဆီးခဲ့တဲ့စစ်တုံးလက်နက်ပစ္စည်းတွေဟာထိုင်းမြန်မာနှစ်နိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာနဲ့တက်ဆိုင်နေတာကြောင့်မိမိတို့အနေနဲ့ထိုင်းနိုင်ငံအတွင်းမှာရောတစ်ဖက်နိုင်ငံအတွင်းမှာပါအမျိုးသားလုံခြုံရေးထိခိုက်စေမဲ့လုပ်ရက်တွေကိုခွင့်ပြုမှာမဟုတ်ဘူးဆိုပြီးပြောဆိုသွားတာပါလက်နက်တွေနဲ့အတူဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသား2ဦးကိုတော့ဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမကြာခဏဆိုသလိုလက်နက်တွေဖမ်းမိတာတွေရှိပြီးဖမ်းမိတိုင်းမှာမြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
COVID-19 ကပ်ဘေးကာလတရုတ်နိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာအမျိုးသမီး2ယောက်ကိုမြန်မာတန်ယုံကကယ်ဆယ်ကူညီပေးပြီး2ရက်ပြန်ပို့ခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံထဲမှာအခုလိုမြန်မာလူမျိုးတွေလူကုန်ကူးခံရမှုတွေကအများကြီးရှိနေသေးတာကြောင့်အစိုးရအနေနဲ့ဒီထက်ပိုပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့လူကုန်ကူးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်မအင်တနာထွန်းပါ2019ခုနှစ်ကတရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံခဲ့ရသူအမျိုးသမီး2ယောက်ကိုတရုတ်နိုင်ငံဘေကျင်းမြန်မာတန်ယုံအကူအညီနဲ့ဇွန်လ18ရက်နေ့21ရက်တို့မှာမြန်မာနိုင်ငံသို့ပြန်ပို့ပေးခဲ့လို့ဘေကျင်းမြန်မာတန်ယုံကဇွန်လ22ရက်နေ့ကထုတ်ပြန်ပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့2020ခုနှစ်ဇွန်လအထိဘီဂျင်းမြန်မာတန်ယုံကလူကုန်ကူးခံရသူ22ဦးကိုကူညီပေးခဲ့ရတယ်လို့တန်ယုံရဲ့တာဝန်ရှိသူကဆိုပါတယ်အခုကိုဗစ်ကာလမှာတော့လူကုန်ကူးခံရမှုကမရှိသလောက်လျော့နေနေတယ်လို့ဘီဂျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါတယ
်ဒီကိုဗစ်ကာလကြားထဲမှာတော့တိတ်မရှိပါဘူးခင်ဗျမရှိပါဘူးကိုဗစ်ကာလမတိုင်ခင်ပေါ့နော်ကျွန်တော်တို့စီးရင်လေးတွေပြုစုတာပါကျွန်တော်ဒီနေ့အထိဆို22ဦးရှိတော့ပါပြီဒီကာလမှာကျွန်တော်တို့မတွေ့တော့တော့ကြာပါပြီဒီရောဂါဖြစ်တဲ့ကာလလေဆိုလိုပါတော့တလာရရနေပြီးတော့အခု5လပိုင်း6လပိုင်းနေမတွေ့ခဲ့ရဘူးနော်အခုကြောင့်မှတစ်ခါထပ်ပြီးတော့ဒါလေးကျွန်တော်စာရောက်လို့ဒါလေးကျွန်တော်ကူညီဆောင်ရွက်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာဟုတ်အခုနောက်ပိုင်းတော့ဟိုရှိတော့ရှိတယ်တဖြည်းနဲ့တော့နင်းလာတယ်ပေါ့
တရုတ်နိုင်ငံကိုလူကုန်ကူးခံရသူတချို့ကိုတရားမဝင်ဖျက်ကျော်သွားလာတယ်ဆိုပြီးဖမ်းဆီးတာမျိုးတွေရှိလာကြောင်းတချို့ကအစိုးရဘက်ကအကူအညီတောင်းဖို့မရဲတာမျိုးတွေရှိနေတယ်လို့လူကုန်ကူးခံရတဲ့အမျိုးသမီးတွေကိုကူညီပေးနေတဲ့ကချင်အမျိုးသမီးအဖွဲ့ KWAT ရဲ့ပျော်ရွှင်ဆိုခွင့်ရှိသူမတ်ဆန်ထွဲကပြောပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့ခုဇွန်လအထိလူကုန်ကူးခံရလို့ KWAG ကိုအကူအညီတောင်းခံလာကြသူက20လောက်ရှိတယ်လို့ Messenger ကပြောပါတယ်။တရုတ်နိုင်ငံအတွင်းကိုလူကုန်ကူးခံရတဲ့အမျိုးသမီးတွေများပြားလာနေတာကြောင့်လူကုန်ကူးမှုတိုက်ဖြတ်ရေးကိုအစိုးရအနေနဲ့ဒီထက်ထိထိရောက်ရောက်စောင့်ကြည့်အရေးယူတင်တယ်လို့ Messenger ကဆိုပါတယ
်။ETGF လည်းလုတ်တယ်ဒါပေမဲ့သူတို့ကလည်းအနေချက်အများကြီးရှိတယ်။အဓိကကတော့ budget ကိုသူတို့ကောင်းကောင်းမတုံးနိုင်တဲ့အပိုင်းတွေရှိတယ်။ ပါတို့လည်းဆိုတော့တကယ်လို့များခေါ်ယူမယ်ဆိုရင်တောင်းသူတို့ပါတာသူတို့ဘတ်ဂျက်ထုတ်ပေးမှခေါ်ယူနိုင်တဲ့အပိုင်းသူတို့မလုပ်နိုင်ဘူးအဲကျမတို့ခေတ်ပြီးချူစဉ်ဝိုင်းဝန်းပြီးကူညီပေးပါအောင်ဆိုတဲ့ဟာမျိုးတွေနဲ့လုပ်တယ်ဆိုတော့သူတို့တတိယရောက်လုပ်ဖို့အတွက်ကဘတ်ဂျက်အနေနဲ့ရှိရွာတွေမှာမော်နီတာရင်းလုပ်တာသူတို့တည်ရအမှုတွေဖြစ်တယ်ဟာယူဟာဒ်ဝဲမှာပဲပို့အမှုဖြစ lu thara ma tu yu thuru a mya ro phit pi a thuru station lu ta de lwe je la ni tin na la a lu myo wi ma be thuru mya ro phit thain de TGF ga be di migration issue bang gao na ma le de a pai bon no a lu myo wi le shi ye jama ro twe lu ji ye a chain ma bon no a lu myo a ne chet do shi ye
စစ်ဘေးရှောင်တွေရှိတဲ့ INTV စခန်းတွေကိုထောက်ပံ့မှုတွေလျှော့ချလိုက်တာကြောင့်ဒုက္ခသည်တွေကစားဝတ်နေရေးအတွက်ငွေပိုရနိုင်တဲ့တရုတ်နိုင်ငံကအလုပ်တွေကိုပို့ပြီးလုပ်ဖို့ဖြစ်လာတယ်လို့မက်ဆန်တွေကဆိုပါတယ်။ KWAT ကလူကုန်ကူးခံရသူအမျိုးသမီးတွေကိုကူညီပေးနေတဲ့စခန်းတွေဟာနယ်စပ်တစ်လျှောက်မှာရှိသလို KIA ထိန်းချုပ်တဲ့မိုင်းဂျာရန်နဲ့အစိုးရထိန်းချုပ်တဲ့မူဆယ်ဖက်မှလည်းရှိပါတယ်။လူကုန်ကူးခံရသူတွေထဲမှာမြန်မာပြည်အောက်ပိုင်းဒေသကပိုများတာကိုတွေ့ရတယ်လို့ကူညီပေးတဲ့အဖွဲ့အစည်းတွေကဆိုပါတယ်။ကချင်ပြည်နယ်ဟာမြန်မာမှာတတိယအများဆုံးလူကုန်ကူးခံရတဲ့ပြည်နယ်ဖြစ်တယ်လို့ KWAT ကပြောပါရရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနဲ့အသေးစားအလတ်စားလုပ်ငန်းရှင်တွေအတွက်ချင်းငွေရရှိနိုင်ရေးအစိုးရဘက်ကပြန်လည်သုံးသပ်စီစစ်မယ်အကြောင်းတင်ပြပေးပါမယ်။ကျမသင်ကြီးထိုက်ပါ COVID-19 ကာလအစိုးရရဲ့စီးပွားရေးပြန်လည်ဥမော်ရေးအကူအညီပေးတဲ့ချင်းငွေအစီအစဉ်တွေမှာရောပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့ JICA ဂျပန်ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီချင်းငွေအစီအစဉ်တွေမှာရောအသေးစားအလတ်စားလုပ်ငန်းတွေလက်လီလုပ်ငန်းတွေချင်းငွေရဖို့ကမလွယ်ပါဘူးအင်ကာနီကလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနောက်အသေးစားအလတ်စားလုပ်ငန်းရှင်တွေချင်းငွေရရှိနိုင်ရေးပြန်လည်သုံးသပ်မယ်လို့ကတိပြုသွားပါတယ်
။မြို့ပြလုပ်ငန်းတွေအတွက်ဝေးကြီးချိပေးတဲ့နေရာမှာပေါ့နော်ဝေးချိပေးတဲ့နေရာပို့ပြီးတော့အဲလက်လီလုံစားတဲ့လူတွေအတွက်လွယ်ကူအောင်လုပ်ပေးပါဆိုတော့အဲ့ဒါလည်းချိပေးပါမယ်။
COVID-19 ကြောင့်ကုန်သွယ်မှုအပေါ်သက်ရောက်မှုတွေကိုရုပ်သံကနေဆွေးနွေးကြတာမှာ City Mart ရဲ့ MD ဒေါ်ဝင်းဝင်းတင်ကလက်ရှိလက်လီလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုထောက်ပြပါတယ
်။ငွေကြေးအရင်းအမြစ်ရရှိဖို့အတွက်ခက်ခဲတာ။နောက်ဒီနည်းပညာရရှိဖို့ခက်ခဲတာ။ဈေးကွက်ဝယ်စုရရှိဖို့ခက်ခဲတာဆိုပြီးတော့ကျွန်တော်တို့အဲ့အရာတွေကိုအနေနဲ့ကြားကြည့်ရပါတယ်။
နောက်အစိုးရရဲ့ချင်းငွေရရေးမှလည်းကန့်သက်ချက်တွေများတဲ့အပြင်ပုဂ္ဂလိကဘဏ်တွေစီမံခန့်ခွဲတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ချင်းငွေတွေကလည်းလုပ်ငန်းကြီးတွေကပဲရယူနေတယ်လို့ဂျမ်ဂျဲစားတောက်ကုန်ထုတ်လုပ်ငန်းရှင်ဒေါ်သက်စုထေကပြောပါတယ်
တကယ်ဆံပြီးလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်အသေးလေးတွေမှာကြတော့ဘလို့မဟုတ်အဲ့ဒီ booster လုံးကိုညှော်မှန်းလို့မရတဲ့အနေအထားမျိုးဖြစ်နေပါတယ်။ဟိုကတကယ်ချင်းကိုရလိုက်တဲ့လုပ်ငန်းတွေဆိုတော့တကယ်ကိုခဏခဏမှာလုပ်ငန်းခဏခဏမှာရှိနေတဲ့လုပ်ငန်းကြီးတွေပဲရပြီးတော့တကယ်လုပ်ငန်းသေးလေးတွေမှာကြတော့ဟိုညှော်မှန်းလို့မရတဲ့အနေအထားမျိုးလည်းကျုံ့နေရပါတယ်ရှင
်ပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့အသေးစားအလတ်စားချင်းငွေတွေနဲ့ပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာမှတ်ချက်မပေးပါဘူး။မြမပြည်ရင်းထုတ်ကုန်တွေမှာကျန်းမာရေးအရာဘေးကင်းချောင်းထောက်ခံချက်ရဖို့ကလည်းမလွယ်ပါဘူးအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာန FDA ထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သတ်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများက FDA ထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာ FDA ထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရန်ဝယ်ရေးဒုတိယဝန်ကြီးဦးအောင်ထုကလည်းထောက်ခံပါတယ်။ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းအရေးသွေးပိုင်းဆိုင်ရာတင်းကျပ်စစ်ဆေးမှုတွေကိုသဘောတူပေမဲ့လည်းမြေနေရာအဆောက်အုံပိုင်ဆိုင်မှုပြမှာ FDA ထောက်ခံချက်ရမယ်ဆိုတဲ့အချက်ကိုပြန်လည်သုံးသပ်ပေးပါမယ်လို့ကတိပြုသွားပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
တို့ရရှိမှာချာအခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတရုတ်တို့တိစောက်နေတဲ့စီးပွားရေးမျိုးသစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါသလဲ။မြန်မာအရေးသုံးသပ်သူသမိုင်းပညာရှင်ဦးအောင်ခင်ကတော့တဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာဦးအောင်ခင်နဲ့ကျွန်တော်ကြော်စင်တာဆက်သွယ်မေးမြန်းထားပါတယ်။ပြောင်းဟိခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြည်နယ်မှာတရုတ်တွေရဲ့စီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမျိုးတည်တည်ကြပါရယ်တကိစ္စကိုတော်ရောက်လေးလာစုရနာပြုရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကတကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်နောက်ပြီးတော့တရုတ်ရာဇဝခိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြီးတော့ဝေဖန်ရေးသားတာကိုတွေ့ရပါတယ်တကိစ္စနဲ့ပတ်သက်ပြီးဆရာပထမဆုံးဘယ်လိုမှတ်ချက်ချလိုပါလဲဆရာ
ဩနေစားကတော့လူသောကိုင်းမဲပြီးပေါ့ဗျလက်နဲ့ခိုင်ဖွဲ့စည်းပေါ့လက်နဲ့ခိုင်ဖွဲ့စည်းကိုသုံးဝလုပ်ရင်တော့လူသောကိုင်းမဟုတ်ဘူးပေါ့သူများလုပ်ရင်တော့လူသောကိုင်းပေါ့ဗျာဆိုတော့ဒီ organize activity ပေါ့ဗျာ organize crime လုပ်တယ်ဆိုတာဒီနေဆက်ဒီမှာဒါလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေဆက်မှာလည်းဒါကြီးအများကြီးရှိတယ်မိုင်းလာတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကခိုင်းမြန်မာနေဆက်မှာဒါကြီးလာလုပ်တယ်ဆိုတော့ကရင်လက်နဲ့ခိုင်ဖွဲ့စည်းနဲ့သဘောတူညီချက်ယူပြီးတော့လုတ်တဲ့ကိစ္စပေါ့ဗျာဆိုတော့ခရင်နဲ့နဲ့ကင်ဖွဲ့စည်းရတယ်သူ့ရံမုံကြီးရှာတဲ့သဘောပေါ့ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအပြစ်အခက်ရပ်ဆဲတယ်ဆိုတော့ခရမ်းကလည်းကြားမှာပေါ့ဒီအပြစ်ရအရင်းရှင်ဆိုတာဒီ ceasefire capitalism ဆိုတာအပြစ်ရလုလိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အရင်လက်နဲ့ကင်အရင်းရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ့ဗျာတရားဝင်နေမဝင်ဘူးဆိုတော့ခဏပေးဆယ်တာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲရည်ကြည့်တာဟုတ်ဆိုသူတို့ကဒါတွေကိုတရုတ်ကအာရွှေကုတ်ကိုတဲဆိုင်းရှီကန်တဲတဲ့တော့ရွာရမျိုးတော်စီမံကိန်းအစစစ်ပြီးမယ်ဒီသုံးခုဒီတောင်ရင်းမြင့်နဲ့ဒီမြောက်ဒီနေမြေမှာဟိုဒါတွေလုတ်တယ်တက်ဆိုင်ဟာတရင်လက်နဲ့ကင်ဖွယ်စည်းရဲ့သဘောတူညီခြင်းနဲ့သူလုတ်တာဟုတ်ဗျာအဲ့တော့အမေရိကန်ကသူကဒါဟိုတရားဝင်မှုလူစိုးကိုင်းဘာကိုင်းနဲ့ပြောပြီးနေသူခရင်ဟောသူဘာထောက်ပြနိုင်လဲဒီတရုတ်တွေကထောက်ပြနိုင်တော့ခရင်ကလက်ခံတာတာပေါ့ဗျာ
ဆိုတော့အဲ့မှာဒေတာဖွံ့ဖြိုးရေးအတွက်ကတကယ်အထောက်အကူပြုနိုင်တယ်လို့ဆရာကြီးပြောပါကတချို့ဒေတာကတချို့ကလည်းပြောကြတယ်တရုတ်ကအလုပ်သမားတွေကိုအောက်ခြေသိမ်းအလုပ်သမားအစားသူတွေကခေါ်လာကြတယ်ဆိုပြီးတော့တကယ်ကြီးလဲလဲလူထောက်ပဲဒေတာကတွေအလုပ်ရတယ်ဆိုတော့ပြောကြပါတယ်တကိစ္စရောလက်ခံမင်ပဲရှိပါလားဆရာ
သူကျွန်တော်လေ့လာမိတော့တရုတ်ကသူကအတတ်ပညာအဆင့်မြင့်တယ်ပေါ့ဗျာသူကဒီ electronic transaction တွေဘာတွေပါသူလုပ်ဖို့ဘာလို့ဆိုတော့တရုတ်ကကြားတော်အပြင်ကဗမာနဲ့အများကြီးအဆင့်မြင့်နေတာဟုတ်ရာဒီဆက်ဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းတော့ပဲတုံးတာပေါ့ဆိုတော့လုံးလုံးစရာတော့ဒီသူတို့လာတယ်လေဆိုတာသူတို့အကျိုးရှိဖို့ကအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲ့တော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတက်နေတော့ကိုယူပေါ့ဗျာဒါပဲရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတရုတ်ကကိုအရင်ဆုံးကဟိုကိုကျော်စံတာတို့မှတ်မိပါလိမ့်မယ်တရုတ်ဖြူတွေပေါ့ဗျာဟိုချာကေရှိတ်တက်ပြီးဟိုရှမ်းပြည်ထဲဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူတို့ဘာမှသူတို့မှကျော်တော့တော့မှမရှိမယ်ရှမ်းပြည်မှာဘာမှမရှိဘူးသူတွေဒီ
နေနေကန်ဒေါ်လာရေးကွန်မြူနစ်စနစ်ကိုသူဘိန်းနဲ့သူအထောက်အကူလုပ်တာဟုတ်ရဲ့အဲ့တော့ဘိန်းကုန်ကူးတဲ့အဲမှာဖိုင်းရတရုတ်တွေနဲ့ဗမာကာကွယ်ရေးကခွန်စာတို့လော်စစ်တာတို့ပါလာပြီးနောက်ဆုံးမိကြတော့ဒီဘိန်းချတဲ့အဲမှာဗမာစစ်တပ်ပါလာတာပေါ့ဗျာအဲ့တော့ဒီဘိန်းကစရတာဒီတရုတ်ကနေစရတာပေါ့အဲ့ဒီကဆွဲပွားတွေကအခုလည်းဒီလေဗမာပြည်မှာကြံနေတော့မယ်အခုဒါစထားတယ်ဆိုတာကျွန တာပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်အရင်တော့ကဘင်းချာတုန်းကလည်းဒီလိုပဲလောစင်ဟန်ဖမ်းမိတာထိုင်းမှာခေါ်စားလဲထိုင်းမှာပဲအကုန်လုံးဒီဘိန်းမောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်အဲ့တော့လူစိုးကိုထိုင်းကဘယ်လိုပဲလှုပ်လှုပ်သူနည်းသူဟာနဲ့သူလက်ခံတာပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဘာလဲအရင်ဒီကရင်မာဒီနေဆက်စီမင်းတွေလှုပ်လွန်အားကြီးလို့current enterprise ဆိုပြီးတော့ australia ဒီ nigeria ဆိုတဲ့လူဟာခရင်ဘိုးချုပ်နာတာဘူမြန်နဲ့ပေါင်းပြီးတော့ဒုက္ခတဲ့စကားကိုမြို့တယ်မယ်ဆိုပြီးတော့အကြီးအကျယ်လှုပ်ပြီးနောက်ဆုံးပိုင်းမှာဒီလူလိမ်မန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေရင်းစိုက်ထုတ်တဲ့ဒီ american နဲ့ japan နဲ့တောင်အဲ့သူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေဆက်မှာလူစကားနေထောင်ပြီးတော့လှုပ်လို့ရှိရင်နေဆက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နဂါမျိုးဘုံမြတို့ဘာလို့ကတော့ဒါကရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကတော့စိတ်ပါလက်ပါလှုပ်တာပေါ့ဗျာ။နောက်သဘောကြမှာဒါလူလိမ်မှန်းသိတယ်။ဆိုတော့အတရုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်
။ဒီနေဆက်မှာလည်းဝါရောမိုင်းလာရောဝါဒေတာရောမိုင်းလာရောဟာတရုတ်နဲ့စီးပွားရေးလုပ်ပြီးအဖြစ်ခက်ရဆွေးရေးလုပ်ပြီးတော့နည်းနည်းငယ်အတွင်းမှာပဲတကယ်ကွန်ထရိုးတူတဲ့ဒေတာတွေချစ်လာပြီးဆိုတော့တော်တော်များများသတင်းစာဆရာတွေသတင်းသမားတွေတို့ခေါ်ပြခဲ့ပါတယ်။ဆိုတော့အဲ့ဒီကိစ္စကိုတော့လူရတော်လေးချီးကျူးပြီးရေးကြပါတယ်ဆိုတော့ကျွန်တော်စဉ်းစားတာကရှေတုတ်ကိုပေါဝင်ဒီမြို့သစ်တွေကအဲ့လိုမျိုးဖြစ်မလာနိုင်ဘူးလားဆို
အဲဒါတော့ဒေသခံကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာဟိုကရင်တည်းကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ညီညာရေးလုပ်တာတော့သုံးလေးဖွဲ့ရှိတယ်ဟလားဟို KNU ကလည်းရှိတယ်ဟို Peace Council ကလည်းရှိတယ် DKB ကလည်းရှိတယ်အဲ့တော့မဲဆက်တိုက်ကလည်းရှိတယ်အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီရဲ့ယူတယ်ဆိုနောက်တဲ့နေရာလဲတစ်ဖွဲ့နဲ့သဘောတူညီရဲ့ယူတာပဲဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါလေးကိုဒီတရက်ကိုအခြေခံပြီးတော့စီးပွားရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပွန်ခရိုင်မှာတန်လွင်ညီညာရေးဥယျာဉ်ဆိုပြီးတော့ Selwyn Peace Park ဆိုတာရှိတယ်အဲ့ဒါတို့ထောင်ထားတာကတနေ့လောက်ရှိပြီအေကတသန်းခွဲလောက်နေရာမှာတို့လှုပ်ထားတာပြောပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလှုပ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ညီညာရေးမှာအောက်ခြေအဖွဲ့အစည်းမပိုင်လို့လို့မရဘူးအပေါ်ရံကွက်ပြီးလို့လို့မရဘူးဒါမှမဟုတ်အောက်ခြေအဖွဲ့အစည်းတွေနဲ့လုပ်တယ်ဆိုပြီးတော့တန်လွင်ငင်းငိုင်းဥယျာဉ်ဆိုပြီးတော့လုပ်တယ်အဲ့ဒါကိုမကြခင်ရပဲဒါ UNDP ကုလသမဂ္ဂကနေပြီးတော့ Equator Price ဆိုပြီးတော့တောင်းချင်းမြင်လိုက်သေးတယ်ဒါကိုအစိုးရကလည်းဒီအတိအမှန်မပြူသေးဘူးဘာလို့လဲဆိုတော့ဖပုံဆိုင်မှာလည်းအခုကယ်ယူနဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ်ကြမကြခဏဖြစ်တယ်ဒါဒီ complaint တွေနဲ့ခဏခဏတက်နေကြတယ်
ဟုတ်ကဲ့ဒီကရင်ပြည်နယ်ကတရုတ်စီမံရေးမျိုးသစ်တွေမှာလည်းပဲအစိုးရရဲ့ထင်ကြုံမှုတရားဥပဒေလောက်မှသိမရှိဘူးအစိုးရကွန်ပျူတာသဘောတူရနည်းနည်းသလိုကြိုက်လို့လုပ်နေဆိုတဲ့သဘောမျိုးတွေ့ရတော့အစိုးရထင်ကြုံမှုကဘာလို့ကြီးလဲကျွန်တော်စဉ်းစားမိတာဝါလို့မိုင်းလာလို့မှာအစိုးရထင်ကြုံမှုလုံးဝမရှိဘူးထင်ပါတယ်တရုတ်စစ်ပီးစီးပွားရေးလို့တော့အခုဖွန်ဆိုးတက်လာတဲ့ကိစ္စမှာဝါစရင်လုံးဝစီးပွားကိုသူကသူတို့လုပ်နေကြပါဆိုတော့အခုဒီကျေစားတွေလည်းပဲအစိုးရထင်ကြုံမှုမရှိဘဲလုပ်ရင်ကသူတို့လိုကွန်ထရိုးမတွေ့တဲ့လာနိုင်ဘူးလားအစိုးရထင်ကြုံမှုကဘလောက်အရေးပါတယ်လို့ထင်ပါတယ်ဒီကိစ္စမှာ
အခုဒီကရင်နေဆက်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဥပမာရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနည်းငယ်ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေမယ်သူတို့လုပ်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြီးကြပ်မှုကတော့မရှိတဲ့လောက်ပဲလို့ကျွန်တော်ထင်တယ်ကရင်ကလည်းပဲသူအောက်ခြေဟာဟိုတတ်မှုတွေကတော်တော်ဩဇာရှိပုံရတယ်လေကိုနေစားပင်စားကြီးဖြစ်နေတော့ကိုပိုင်တဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရိုမိုင်းနာရိုလည်းအဲ့လိုပဲလုခတ်ကြအစွတ်ထင်းတုံးနဲ့ကင်းကွာပြီးတော့သူလုခတ်ကြတယ်ဒါပေမဲ့သူကပုံချုပ်တက်လာတဲ့ဆိုတော့တွေကအတိမတ်ကြည့်ကြတယ်ကျွန်တော်စိတ်ဝင်စားဒီဒေတာမှာရောအဲ့လိုဖြစ်မှာနိုင်ဘူးလားအစွတ်လည်းကိုမရောက်ကြည့်တိုင်းအောင
်အေးအဲ့ဒါသူတို့ကနဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးညီညွတ်တယ်ကြဝါသူရှိတဲ့လူနဲ့သူကဘိုးချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်သူအကုန်လုံးလှုပ်တယ်ဆိုတော့ကရင်မှာတို့
မဖြစ်ဘူးလို့ကျွန်တော်ထင်တယ်။ကရင်မှာဘဟုချုပ်ကင်မှုကအားနေတယ်။ကရင်မှာအောက်ဆီယာနေပြီးတော့အဖွဲ့အစည်းအမျိုးမျိုးကွဲနေတာများတယ်။အဲ့တော့ဘလောက်ထိအောင်ရေရှည်ခံမယ်ဆိုတော့မပြောနိုင်ဘူး။တကယ်ဒါဒီပြက်ပြီဆိုလို့ရှိရင်တော့ဒီအစာဦးတွေရောဘာတွေရောအကုန်စစ်မြေပြင်ဖြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့။အ
ဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာရှာဒီတင်နိုင်ငံကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်ကသူတို့ကသင်းတန်အဖွဲ့တစ်ခုကဖြစ်ပါတယ်။ဆိုတော့အဲ့ဒီသင်းတန်မှာစာရန်တူရဲပုဂ္ဂိုလ်တယောက်ကိုကျွန်တော်အင်တာဗျူးမျိုးသူကဒီတင်နိုင်ငံဟာတရုတ်လောက်တာမို့လို့သူတို့ဝေဖန်တာမဟုတ်ဘူး။တရုတ်ကတရားသဖြင့်စီးပွားရေးဖုံချအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်။ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ်တွေလောက်တာမို့လို့သူတို့ဝေဖန်နေခြင်းဖြစ်တယ်။နိုင်ငံရေးအဖြစ်မြန်မာနိုင်ငံမှာတရုတ်ဝင်ဆွတ်တာကိုသူတို့မလိုချင်လို့ဆိုပြီးတော့ပြောကြပါတယ်။အဲ့ဒါဘလောက်ဖြစ်နိုင်ရဲ့ထင်ပါလဲ
။ဟိုသူတို့အမြင်ပေါ့ဗျာ။သူတို့အမြင်နဲ့ဘာပဲပြောပြောဒီလက်တွေမှာဟိုလက်နက်ကိုင်ဖွဲ့စည်းဆိုတာသူတို့မှာဒီ ideology မရှိဘူးဗျာ။သူကလက်တွေစားရမယ်ကိစ္စကိုသူက realist တွေပေါ့ဗျာ။အဲ့တော့သူကတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူး။အဲ့တော့လက်တွေသူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့တည်ပြီးလောက်တာပဲတော့ဒီလက်သက်ကိုင်ဖွဲ့စည်းရရင်ဒါလိုပဲသူက realist တွေပေါ့လေ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူကသူတို့ရဲ့ဒေသမှာသူတို့လက်သက်ကိုင်ဖွဲ့စည်းအတွက်ဘာအကျိုးရှိမလဲအကျိုးရှိတာကိုသူတို့လုပ်တာ
စီစီနေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေစဉ်ချင်းလျာဘွားမှာတွေ့ကြုံနေရတဲ့အဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ညီမနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာအလုံးရင်းကူးဆက်ပြန့်နှံ့တာမျိုးမရှိသေးသလိုကူးဆက်ပြန့်နှံ့မှုလုံးဝရပ်တန့်သွားတာမျိုးလည်းမဟုတ်ပဲပိုးရှိသူတွေကိုနည်းနည်းချင်းစီဖော်ထုတ်တွေ့ရှိနေတဲ့အနေအထားမျိုးဖြစ်နေတာပါနိုင်ငံအတွင်းမှာကူးဆက်ပြန့်နှံ့မှုတွေနည်းပါးသေးတယ်ဆိုပေမဲ့ဒီပါနိုင်ငံအသီးသီးကနေအလုံးရင်းနဲ့ပြန်လာတဲ့သူတွေရှိနေသလိုအိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေအလွန်မင်းမြင့်တက်နေတာကြောင့်မြန်မာနိုင်ငံအတွင်းမှာလည်းကူးစက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံအတွင်းမှာရောဂါပိုကူးစက်ပြန့်နှံ့မှုတွေအများကြီးမရှိသေးဘူးဆိုပေမဲ့ COVID-19 စတင်ခဲ့တဲ့အချိန်ကနေစပြီးအခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေအမျိုးမျိုးကိုတွေ့ကြုံခံစားခဲ့ကြရတာကြောင့်စိတ်ပန်းဆိုင်ရာထိခိုက်မှုတွေကိုအနည်းနဲ့အများကြုံတွေ့နေကြရမှာပါ။စိတ်တက်ကြတာဟာတာမန်လူကောင်းတွေမှာတွေ့ရလေရှိတဲ့ပုံမှန်စိတ်အခြေအနေတစ်ခုဖြစ်ပြီးစိတ်တက်ကြဆင်းလာမှုကိုဇက်တိုက်ခံစားနေရမယ်ဆိုရင်တော့ဆေးရောဂါအခြေအနေတစ်ခုဖြစ်ရောက်ရှိလာနိုင်တယ်လို့ဆေးရောဂါအထူးဆရာဝန်ကြီးဖြစ်သူဗမောခဒေါက်တာဦးဆန်းလင်းကလည်းအခုလိုပြောပြထားတာတွေရှိပါတယ
်။စိတ်တက်ကြတာနဲ့စိတ်ကြယောဂါနဲ့ပေါ့နော်။စိတ်တက်ကြတဲ့ one နဲ့ set ဆိုတဲ့ဥစ္စာလူတိုင်းကြုံတွေ့ရနိုင်ပါတယ်။ depression ဆိုတဲ့ဥစ္စာကလည်းလူတိုင်းမှာကြုံတွေ့ရတဲ့အခြေအနေတစ်ခုပဲပေါ့နော်။ဒါပေမဲ့စိတ်ကြယောဂါဆိုရင် depressive disorder နဲ့တော့ဒီစိတ်အရင်ကြေခွဲထိခိုက်စရာတွေဆုံးရှုံးတာတွေလူတိုင်းမှာဘဝမှာကြုံလာနိုင်တယ်။အဲ့ဒါတွေကအရင်နာကျင်ခံစားရတယ်။ဒါပေမဲ့အဲ့ဒါက healthy ပဲလေ။အဲ့ဒါကဒီကျန်းမာတဲ့အခြေအနေတစ်ခုပဲ။ဒါပေမဲ့ depression is a ကအရင်ကို depression တကယ်ဖြစ်လာရင်တော့အရင်ကိုဆိုးသွားလာပါတယ်။
အခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေကိုအချိန်ကြာကြီးတွေ့ကြုံလာရတဲ့အခါစိတ်တက်ကြတာတွေစိတ်တို့ဒေါသထွက်တာတွေနဲ့အာမလို့အာမရဖြစ်မှုတွေကိုကြုံနေခံစားရလေးရှိပါတယ်။ဆိုရှယ်မီဒီယာအလုံးကျုံအသုံးပြုတဲ့သူတွေနဲ့မိုဘိုင်းဂိမ်း၊အင်တာနက်ဂိမ်းဆော့တဲ့သူတွေဟာစိတ်ပိုင်းဆိုင်ရာဝေးနာတွေကိုတာမန်လူတွေထက်ပိုကြုံရလေးရှိပြီးအိမ်နီးပြဿနာတွေနဲ့အိမ်ရင်းအချမ်းဖက်မှုတွေစီကိုဥတီသွားလေးရှိကြပါတယ်။ဆိုရှယ်မီဒီယာအသုံးပြုတာတွေကိုရှော့ချပြီးစာအုပ်ဖတ်တာလိုမျိုးစိတ်ပန်းပြေစေမယ့်အနားယူမှုတွေပြုလုပ်ရင်းစိတ်ပန်းဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဆောင်ပေးမယ်ဆိုရင်စိတ်ပန်းဆိုင်ရာဝေးနာခံစားရမှုတွေကိုရောကြသွားစေနိုင်တယ်လို့ဘမောက္ခဒေါက်တာဦးစန်းလင်းကပြောပါတယ
်စိတ်ပန်းဆိုင်ရာကြတော့စိတ်ရဲ့စိတ်မှလည်းစိတ်အာရလေးရှိတယ် ကိုယ်စိတ်ကိုကိုယ်တင့်တင့်နောက်ပတ်တဲ့အစိအပိုင်းဖြေတာလေးတွေ healthy ဖြစ်တဲ့ဒီစိတ် stress တွေ short တဲ့ဥစ္စာတွေကိုဥပမာ music ဆိုတာမျိုးတွေ game ကစားတာမျိုးတွေတငယ်ချင်းတွေစုဝေးပြီးတော့လုပ်တော့ကိုယ်ဝါသနာပါတဲ့အမှုပညာလေးတွေစားဖတ်တာလေးတွေအချင်းချင်း share လုပ်တဲ့ social media လေးတွေသုံးတာလေးဒါမျိုးတွေနဲ့တင့်တင့်နောက်ပတ်အောင်တော့ဒါ social media တနေ့တညာလုံးသုံးတာမျိုး game ကိုတနေ့ကုန်တညာလုံးဆော့တာမျိုးဒါမျိုးအလွန်ကြုံဖြစ်နေတော့ဘယ်လိုဆောင်မလဲမကောင်းဘူးအစိအပန်းဖြေတာလေးတင့်တင့်နောက်ပတ်အောင်သုံးဆွဲဖို့အဲ့ဒါစိတ်အဟာရလုပ်ဖို့လို့နောက်တော့စိတ်ပန်းဆိုင်ရာလေ့ကျင့်နိုင်ကြတော့စိတ်ကိုလေ့ကျင့်တာကြတော့တည်ငြိမ်အောင်လေ့ကျင့်ရရုပ်နဲ့မတူတော့ mindfulness ဆိုတဲ့ဒီစိတ်ရဲ့ mindfulness exercise ဒီကျွန်တော်တို့ဒီအခြေတန်းကတော့ဒီသတိပဋ္ဌာန်တို့ဝိပဿနာတို့ဉာဏ် mindfulness ဘာသာတိုင်းမှာရှိပါတယ်ကျွန်တော်ဒီဘက်ပုံဒီဘက်ပိုင်းမှာလည်းဒီ mindfulness ဝိပဿနာအားထုတ်တာတွေတရားအားထုတ်တာတွေတော်များလာတယ်အဲဒါဆိုတော့ဒီ mindfulness ကဘုဒ္ဓဘာသာမှာမဟုတ်ပါဘူးကျန်တဲ့ဘာသာတွေကလည်းဆရာကြီးဝင်ငါတို့ပါလို့ဆိုဒီတမာတိတခုတိဆောက်ပြီးလေ့ကျင့်ရတာပေါ့နော်အဲ့ဒါကဒီ mindfulness ကစိတ်ကိုတည်ငြိမ်အောင်လုပ်တယ်ဆိုတော့ကျွန်တော်ကခုနကရုပ်ကိုကြာတမအောင်လုပ်တယ်ဆိုတော့သက်လွန်ကောင်းလာတယ်လှုပ်ရှားပေးရစိတ်ကိုကြတော့အဲတည်ငြိမ်အောင်လေ့ကျင့်ပေးရအဲ့လိုတည်ငြိမ်လာလေဆိုတော့ resilience ဆိုတဲ့လောကဓာတ်တရားကိုအကျဉ်းချန်ခံတယ်လောကဓာတ်နဲ့အတွေ့အမုံတိုင်းမှုရင်ဒုက္ခတို့စိတ်ချမ်းသာရေးမျိုးစုံအခြေအနေတခုရနိုင်တာပဲလေအဲ့ဒါဆိုတော့ဒီ mindfulness ဆိုတဲ့ဒီစိတ်လက်ကျန်တဲ့ကိုလုပ်ပေးရတယ်ပေါ့နော်
ကိုဗစ်ကာလရှေ့ကျလာတာနဲ့မျှစိတ်ပိစီမှုနဲ့စိတ်ပိုင်းဆိုင်ရာဝေဒနာမျိုးမျိုးကိုကြုံတွေ့ခံစားရဖို့အခွင့်အရေးများလာတာကြောင့်စိတ်ပိစီမှုရောကြောင့်အောင်ကျဆိုင်နေထိုင်ပေးဖို့အရေးကြီးတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင
် VOA American တမြန်မာပိုင်းအစီအစဉ်လေးကိုနှာစင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်တင်ပြလို့မြန်မာဒေါ်လာလှူရှာမှုကန့်သက်တာမြင့်ချက်တွေကိုဖြေလျှော့ပေးနေခြင်းပါပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောလိုက်ပါတယ်အင်္ဂီတော်တော်များများမှာယောဂကုသမှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအချိန်တွေကိုဦးတည်နေတာတွေတွေ့မြင်နေရတဲ့အကြောင်းဝင်းချိုရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါဂျာမနီတောင်အာဖရိကနဲ့အိန္ဒိယပါဝင်နေစဉ်ကိုဗစ် -19 အထူးပြုလုံနာ1000ခွဲလောက်ရှိနေတဲ့နိုင်ငံတော်တော်များများမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်ကမ္ဘာတဝန်းယောဂကုသမှုတတန်းပြေဖို့သုံးလကြာခဲ့ပေမဲ့မကြာခင်တုန်းကတော့တတန်းပြေဖို့ရှေ့အထားချိန်ကြာခဲ့တယ်လို့လည်းဒုလွေးချုံညွှန်ကြားရေးမှူးချုပ်တေဒရော့စ်အက်ဒနော ဂေဗရီယယ်စ်ကသတိပေးခဲ့တာပါအမေရိကန်ပြည်အောင်စုဂျွန်ဆော့ဖ်ကင်းစ်တက္ကသိုလ်ရဲ့စီးရင်ရေးကမ္ဘာတဝန်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ90%ကျော်ထိရှိနေပါတယ်အမေရိကန်ပြည်အစိုးရမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာနှစ်လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်ရေးကမနေ့တုန်းကလည်းကူးစက်သူလူနာသေး 34,900 ရှိခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့ April 9ရက်နေ့မှာတုန်းကကူးစက်မှုပေါင်း 34,800 ကိုအတည်ပြုခဲ့သလို April 24ရက်နေ့မှာ 36,400 အတည်ပြုခဲ့ပြီးနောက်ပိုင်းတစ်ရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါ။ဆိုအမှန်တော့ကူးစက်မှုတွေအဓိကကြုံရတဲ့နယူးယောက်နယူးဂျာစီပြည်နယ်တွေမှာတဖြည်းဖြည်းရော့လာခဲ့ပေမဲ့အခုကနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုတွေတိုးလာနေတာပါအ
အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုံခြုံကိုကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတခုဖြစ်တဲ့အရီဇိုနာပြည်နယ်ဖီနစ်ခ်မြို့မှာမကြာခင်ငါပဲအမေရိကန်သမ္မတဒေါ်နယ်ထရန့် COE ခီးထွက်ခဲ့ပြီးတဲ့နောက်လူစုလူဝေးလုပ်တာတွေကိုဆင်ခြင်ဖို့ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းသတိပေးခဲ့တာပါ။တောင်ကိုရီးယားပေါ်စီးရီးယားတုတ်ပြန်မဲ့စီစဉ်နေအားလုံးကိုမြောက်ကိုရီးယားခေါင်းဆောင်ကရက်ဆက်လိုက်တဲ့အကြောင်းနိုင်ငံမှန်သတင်းကဒီနေ့ပဲကြေညာပါတယ်။ဘိုးစီးကော်မရှင်စီဝေးမှာမြောက်ကိုရီးယားခေါင်းဆောင်ခင်ချွန်ဟွန်ကပေါ်ပေါက်လာတဲ့အခြေအနေပေါ်စင်ကျင်သုံးသပ်ပြီးစီးရီးလိုရှောက်မှုတွေကိုရက်ဆိုင်လိုက်တာလို့လည်းဖော်ပြနေတာပါ။တောင်နဲ့မြောက်ကိုရီးယားတနင်္ဂနွေကျတင်းမာမှုတွေတိုးလာနေချိန်မှာရှော့ချလိုက်တယ်ဆိုတော့စီးရီးတုတ်ပြန်မှုတွေဟာဘာတွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးခင်ဗျာ။ပေါ်လူနေညာပဲစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ
This program has come to you from the Voice of America, Washington.